နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုနဲ့ဖမ်းဆီးတရားဆက်ဆိုခံရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကုကျော်စိုးဦးတို့အမှုတောင်းကြနေရုံချိန်မှာတရားလူပြတ်တဲ့ခြေထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုနေပြည်တော်မှာရှိတဲ့ရဲရာရှိမိသားစုဝန်ထမ်းအရာကနေနှင်ထုတ်ခံရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲစာနေ Facebook စာမျက်နှာမှာဒီကနေ့မနေ့အစောပိုင်းကပဲရှင်းလင်းဖော်ပြချက်ဆိုပြီးတင်ထားပါတယ်။ဒုတိယရဲမှုမိုးရံနိုင်ဟာနေပြည်တော်တိုင်းရဲတပ်ဖွဲ့ကနေအမတ်ရှိလူလုံးရဲတပ်ဖွဲ့ခွဲကိုလွန်ခဲ့တဲ့6လကလေးကဂျာရူတို့နဲ့ပြောင်းရွှေ့ခဲ့ပြီးပြောင်းရွှေ့တဲ့တပ်မှနေလန်ကန်လိုင်းကန်လည်းရထားပြီးဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ဒါကြောင့်နေပြည်တော်တိုင်းရဲတပ်ဖွဲ့လိုင်းကန်ကိုမိသားစုဝင်တွေစံတော်ဝတ်ဖြစ်ဆိုပြီးဒီမှာပြန်အပ်ဖို့တာဝန်ရှိသူတွေကကြိုတင်ညွှန်ကြားအသိပေးထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ခုကိစ္စဟာနေပြည်တော်ရဲတပ်ဖွဲ့ရဲ့အိမ်အောင်တဲ့လိုင်းစစ်ကဲနဲ့အညီဆောင်တဲ့ကိစ္စသာဖြစ်တယ်လို့ရဲစာနေ Facebook မှာတင်ထားတဲ့ရှင်းလင်းချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီရှင်းလင်းဖော်ပြချက်ဆိုတာမှာနေဆွဲအမှတ်တရစိတ်တာဝန်ခံထုတ်ပြန်သူစတဲ့အချက်လက်တွေတော့မပါပါဘူး။ရိုက်တာသတင်းတော်နှစ်ဦးကိုအထက်အမင်းရထောင်ထောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တောက်ကြံရေးတရားခွင်မှာဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့ပြီးတဲ့နောက်စနေနေ့မှာပဲသူ့မိသားစုကိုဝန်ထမ်းအင်အားကနေဖယ်ရှားခိုင်းတာပါ။